တော်ရရှိနေခင်ဗျာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးခိုးစလဲရဲ့ဒီကနေ့တင်ပြမယ့်အစီရင်ခံစာချက်မှာထူးခြားပြီးတော့မြန်မာနိုင်ငံရေးအတွက်လေးနက်တဲ့အချက်နှစ်ချက်ကိုအထောက်ထားရင်းနဲ့စူးစီးတင်ပြထားတာတွေ့ရပါတယ်ဒီချက်တွေကတော့1ရွေးကောက်ပွဲနဲ့ပတ်သက်လို့ကန့်သက်တာတွေရှိနေပြီးခွင့်ပြုရမယ့်အခြေခံလူ့ခွင့်ရေးတွေချိုးဖောက်နေတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ဟာလွတ်လပ်တဲ့အဖွဲ့အစည်းမဟုတ်သလိုနိုင်ငံရေးပါတီတွေပေါ်မှာမျိုးမျိုးကန့်သက်ဖိနှိပ်တာတွေရှိနေတဲ့အကြောင်း2မြန်မာနိုင်ငံမှာလူသားထုတရက်လုံးပေါ်ကျူးလွန်တဲ့နိုင်ငံကပြစ်မှုမြောက်တဲ့ရာဇဝတ်မှုတွေဖြစ်ပွားနေတယ်ဆိုတာခိုင်လုံတဲ့သတင်းအချက်အလက်တွေရသိရပြီးဒီအမှုတွေတကယ်ဖြစ်မဖြစ်စုံစမ်းအရေးယူဖို့ပထမဆုံးမြန်မာအစိုးရမှတာဝန်ရှိတဲ့အကြောင်းမြန်မာအစိုးရကတာဝန်ပြည့်ခဲ့ရင်နိုင်ငံတကာအသံဝိုင်းမှာတာဝန်ရှိကြောင်းရှင်းရှင်းလင်းလင်းထောက်ပြထားတာတွေ့ရပါတယ်။ဒီအစီရင်ခံစာမှာအခန်း၅ခန်းပါပြီးပိုက်ခွဲ60တခုရှိပါတယ်။လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ရွေးကောက်ပွဲခင်းကျင်းနိုင်ငံရေးကျင်းသားကိစ္စတိုင်းရင်းသားအရေးတရားစီရင်ရေးလူ့အခွင့်အရေးဆိုင်ရာနိုင်ငံတကာဥပဒေလေးစားလိုက်နာမှုရှိမရှိစတာတွေပါဝင်ပါတယ်။ဒီအစီရင်ခံစာပါအထူးခြားချက်တွေအကြောင်းနိုင်ငံလူ့အခွင့်အရေးနဲ့ပတ်သက်လို့ကြွမ်းကျင်သူ၃ဦးနဲ့ဆက်သွယ်ပြီးတင်ပြလိုပါတယ်။ဒီအစီရင်ခံစာကိုဖတ်ရှုလေ့လာထားသူတဦးဖြစ်တဲ့လန်ဒန်ခြေဆိုင်အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွန်အဖွဲ့ Amnesty International ကပြောခွင့်ရသူမစ္စတာဘင်ဂျမင်ဇာဝကီကဒီအစီရင်ခံစာမှာအထူးခြားဆုံးကတော့လူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆေးရာဇဝတ်မှုတွေစုံစမ်းဖော်ထုတ်ဖို့မြန်မာအစိုးရကပြက်ကွက်ရင်နိုင်ငံတကာမှာတာဝန်ကျလာတယ်လို့ပေါ်ပြထားတာဖြစ်တယ်လို့ RFA ကိုသုံးသပ်ပြောကြပါတယ
် But his language in this particular report is much stronger and I think he divides the onus of responsibility for this commission between on the one hand the government of Myanmar which is a bit further and notes quite clearly that
ဒါတော့ Amnesty International က Mr. Zawaki ဖြစ်ပါတယ်ခင်ဗျာဒါနဲ့ပတ်သက်လို့အစီရင်ခံစာကိုလေ့လာထားသူနောက်တူဖြစ်တဲ့ထိုင်းခြေဆိုင်နိုင်ငံရေးကျင်းသားကုညီဆောင်ဆောင်ရေးတင် AABB ကတွဲပယ်တွေ့မှုကိုဘိုကြီးကလည်းအခုလိုသုံးသပ်ပြောပြပါတယ်
မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုအစိုးရကနေကိုစုံစမ်းစစ်ဆေးဖို့ပြက်ကွက်မယ်ဆိုလို့ရှိရင်နိုင်ငံတကာကစုံစမ်းစစ်ဆေးဖို့လိုအပ်တယ်ဆိုတာမျိုးထောက်ပြရရှိတယ်အထူးသဖြင့်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အရာတွေကလူသားပြည်သူမှုကိုဆန့်ကျင်တဲ့ရာဇဝတ်မှုကိုကျူးလွန်နေတယ်ဒါမှမဟုတ်လို့ရှိရင်ဆေးရာဇဝတ်မှုကိုကျူးလွန်နေတယ်ဆိုတဲ့စိုးရိမ်ချက်တွေသူတို့ရှိကြတယ
်မစ္စတာကင်ဒန်နာရဲ့စီရင်ခံစာမှာရွေးကောက်ပွဲနဲ့ပတ်သက်လို့ဖော်ပြထားရမှာလွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်စူဝေးခွင့်တင်းပင်းဖွဲ့ခွင့်တွေကန့်သတ်မှုရှိနေတဲ့အကြောင်းရွေးကောက်ပွဲမှာပါတဲ့ပါလိုက်သူတွေနိုင်ငံရေးကျင်းသားတွေကိုကန့်သက်ထားသလိုရွေးကောက်ပွဲဝင်မဲ့ပါတီတွေအပေါ်မှာလည်းကန့်သက်မှုမျိုးစုံရှိနေတဲ့အကြောင်းဒီအခင်းချင်းကြောင့်လက်ရှိအခြေအနေမှာလူ့ခွင့်ရေးစိတ်သုံးနေရသလိုတက်လာမဲ့အဆိုးအသည်ဟာလည်းလူ့ခွင့်ရေးအာမခံချက်ရှိဖို့မသေးကြဘူးလို့ဆိုပါတယ်ဒီဖော်ပြခြင်းနဲ့ပတ်သက်လို့ရန်ကုန်မြို့ကလူ့ခွင့်ရေးရှိနေတူဖြစ်ခဲ့တဲ့ဥပဒေကြံပေးဦးအောင်သိန်းကအခုလိုမှတ်ချက်ချပါတယ
်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နော်ရွေးကောက်ပွဲမတိုင်မီအခြေအနေအခင်းချင်းပြောရင်တော့ဗျာဒီတမရောအစ်ဆိုးရဲ့ပါတီဖြစ်တဲ့တန်ခိုင်ဖွံ့ဖြိုးရတော့သူအပါစီရတဲ့ညီမျိုးစုံတွေတော့သူဆွေစည်းပြီးဆုတ်ရှားနေတာပဲเนาะ။ကျန်တဲ့ပါတီတွေကလွတ်လပ်လပ်လုပ်ခွင့်မရှိတဲ့သဘောထားကြီးဖြစ်နေတယ်ဆိုတာလေသူတို့မီဒီယာမှာပြောနေတာပဲ။ဒီရွေးကောက်ပွဲဟာစောစောတော့ all inclusive ဆိုတဲ့ဥစ္စာလုံးဝမဖြစ်နိုင်ဘူးဆိုတာလေပေါ်လွင်နေတယ်။ဘာကြောင့်လဲဆိုတော့ဒီနိုင်ငံရဲ့အကျဉ်းသားတွေနဲ့လွတ်ပြေးခြင်းမရှိဘူး။เนาะဒေါန်ဆန်းစုကြည်နဲ့ကွန်တူတို့เนาะဒီရှမ်းမျိုးသားအဝါတွေလည်းနိုင်ငံရေးဖွဲ့စည်းရေးလွှတ်ပေးခြင်းမရှိဘူး။နောက်ရှင်းဆက်ခြင်းမျိုးဆက်ကြောင်းသားတွေဖြစ်တဲ့မြေကုန်နိုင်တို့နော်ဒီကိုကြီးတို့ကိုထွေးချယ်တို့ကိုလွှတ်ပေးခြင်းမရှိဘူး။ဒီလိုရွေးကောက်ပွဲတကူအနည်းနဲ့ဆက်ကြပြီးပြန်လည်ကျင်းပပေးတဲ့အချိန်မှာဒီနိုင်ငံရေးကစုံစမ်းတက်ကြသူတွေကိုဘာပဲဖြစ်ဖြစ်လို့လက်လက်ပါဝင်ခွင့်တော့ပေးတင်တာပေါ့။အဲ့လိုပါဝင်ခွင့်ပေးတဲ့ဆိုရဲရွေးကောက်ပွဲမျိုးလည်းပြီးသားလင်း all inclusive ဆိုရဲဒီကလုံးနဲ့ကိုက်ညီမှာပေါ့ဗျာ။အဲ့တော့တရားမျှတဲ့ရွေးကောက်ပွဲဆိုရဲအချင်းချင်းကိုကြည့်ရင်သူက mechanism ကိုကြည့်လို့ရှိရင်လေသူတို့ကလုံနေတဲ့ပုံစံအစိုးရပါတီကအသာစီးရရေးအတွက်ကိုလည်းသူဇောင်းပေးပြီးလုပ်နေတယ်။နောက်ပုံစံမျိုးစုံနဲ့သူတို့စီယုံရင်းဆင်းတဲ့ချင်းချောင်းမှုတွေရှိတယ
်။ Mr. Quintana ရဲ့အစီရင်ခံစာမှာတိုင်းသားတွေပါတီဖွဲ့စည်းရေးချုပ်ချယ်ကန့်သက်တာတွေရှိနေကြောင်းဖော်ပြထားသလိုနိုင်ငံရေးကျင်းသားရေးနဲ့ပတ်သက်လို့လည်းဖော်ပြချက်တွေအများပြပါဝင်ပါတယ်။ ABB ကကိုဘိုကြီးကအခုလိုဆက်ပြီးတော့သုံးသပ်ပြပါတယ်။
နိုင်ငံရေးပါတီတွေမှာသူတို့ကတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ပတ်သက်ပြီးတော့လည်းတိုင်းရင်းသားပါတီတွေပါတီထောင်ဝင်မရတာ၊ကန်ဒီဒိတ်ရွေးခွင့်မရတာဒါတွေနဲ့ပတ်သက်ပြီးတော့လည်းသူထောက်ပြထားတာရှိတယ်။နောက်ဒီနောက်ဘက်ကနေပြီးတော့တိုင်းရင်းသားတဲ့ကန်အဖွဲ့ကြီးတွေကိုစီရီးယားထိုးစစ်ဆင်တော့မဲ့အနေထိုင်မျိုးရှိတဲ့အတွက်ဒီအတိုင်းသားဒီဘက်မှာရှိနေတဲ့ပြည်သူတွေကိုရွာသူရွာသားတွေကိုကာကွယ်ပေးဖို့ကာကွယ်ပေးဖို့ပြောလို့ရတဲ့အကြောင်းတွေလည်းထောက်ပြထားတာတွေ့ရတယ်။နောက်တစ်ခုကမြန်မာနိုင်ငံမှာတရားစတင်မှုနဲ့တကယ်တင်လာနေတာဖြစ်တဲ့တည်ရင်မှုတွေတရားတည်ရင်မှုတွေရှိဖို့လိုတယ်ဆိုတာမျိုးကိုထောက်ပြရတယ်
။အဲဒါကတော့ကိုဘိုကြီးပြောပြတော့တာပါ။လူခွေထူးကိုစလဲရဲ့အစီရင်ခံစာမှာမြမအစိုးရကိုလူခွေချိုးဖောက်မှုတွေအကြောင်းဩဂုတ်လ19ရက်နေ့ကစာရေးမေးမြန်းခဲ့ရမှာလူသားထုတရက်လုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆင်ရာဇဝတ်မှုတွေမြန်မာနိုင်ငံမှာကျူးလွန်တာမရှိဘူးလို့စက်တင်ဘာ2ရက်နေ့မှာအကြောင်းပြန်ခဲ့ရလို့ဆိုပါတယ်။ ဒီချက်နဲ့ပတ်သက်လို့ဦးအောင်သိန်းကအခုလိုမှတ်ချက်ပေးပါတယ
်အဲကျွန်တော်အမြင်ပြောရင်တော့ဗျာဒီ crimes against humanity နဲ့ပတ်သက်တာတော့အဲဒီလိုအရေကိုအစိုးရကိုလမ်းပြီးတော့အစိုးရနေမရှိပါဘူးပြောရဲဆိုတာကျွန်တော်ကလက်ခံဝယ်ရမရှိဘူးပေါ့ဗျာဟုတ်တော့အစိုးရဆိုသူလက်ရှိသူအုပ်ချုပ်နေတဲ့ကာလမှာဒီအနေပတ်သက်ပြီးဘသူတင်ပြပေးမယ်ဆိုတာမရဘူးဒါပေမဲ့အဲ့ဒီဟာတွေကိုကြီးကြပြီးရင်ပို့ပြီးအဲ့ report တွေကိုအမှန်ကိုရစေချင်တော့အနေနဲ့ဒီသားမှာလှူရှားဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေရှိတယ် NGO တွေရှိတယ်ကျွန်တော်တို့ပြည်တွင်းမှာဟာတိုက်ခံဆိုတဲ့အင်အားစုတွေရှိတယ်ဒီလူတွေရှိရစီကိုသတင်းကိုရယူပြီးမှသာလေခင်ဗျားဒီ crime against humanity ဆိုတဲ့ဥစ္စာတကယ်ဝင်နေပေါ်လေထင်ရှားသိရမှာဖြစ်ပါတယ်အစိုးရကသူကမရှိဘူးဖြစ်မှာပဲပေါ့
လူခွေထူကိုစလေမစ္စတာသောမခင်ထာနာဟာအမေရိကန်ပြည်သူနယူးယောက်မြို့ကုလသမဂ္ဂထူထူညီလာခံကြီးမှာမြန်မာစံတော်ချိန်သကောင်းကျော်အချိန်မှာဒီစင်ခံစားကိုကိုယ်တိုင်တင်သွင်းมาဖြစ်ပါတယ်ခင်ဗျာ